ြင်ဆင်ထားတဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုအတည်ပြုပြီးမှ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ရေးကိစ္စကိုဆုံးဖြတ်မယ်လို့ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ပြည်ထောင်စုအစိုးရဝန်ကြီးဦးအောင်ကြီးနဲ့ဒီကနေ့တွေ့ဆုံအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာဒီမိုကရေစီရေးခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ကိုစုံဝင်းလိုင်ကတင်ပြမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာဒီမိုကရေစီရေးခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ဘဝဝန်ကြီးဌာနနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဦးအောင်ကြည်တို့တင်းငွေနေနဲ့နေ့လယ်ပိုင်းကရန်ကုန်စိမ့်လက်ကန်တာရိတ်တာမှာတွေ့ဆုံခဲ့ကြတာပါတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း NLD ပါတီမတ်ပုံနေရေးကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေအမေးကိုဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့တာပါ
ကျမတို့ကဒီ NLD ပါတီပြန်ပြီးတော့မှတ်ပုံတွေကိစ္စဟာဥပဒေပေါ်မှာတည်ပါတယ်အဲ့တော့ဒီဥပဒေအတည်ပြုပြီးတော့ထွက်လာတဲ့အချိန်ကျမတို့စောင့်ပြီးမှပြောဆိုပြောနိုင်မယ့်ကိစ္စဖြစ်ပါတယ်အဲ့ကျမတို့ကဒီဥပဒေကနေပြီးတော့ထွက်လာပြီဆိုလို့ရှိရင်အစည်းအဝေးခေါ်ရမှာပေါ့ဒါကျမတို့ရဲ့ပါတီစီမင်းစည်းကမ်းရအစည်းအဝေးခေါ်ပြီးမှဆုံးဖြတ်ချက်ကိုလုပ်မချပါနဲ့ဒါပေမဲ့ကျမတို့ကတိကျတယ်ဒီဥပဒေကိုတစ်ခါကြည့်ပြီးမှပြောတယ်မကြည့်ရသေးလို့ကျမမမြင်ရသေးလို့မပြောသေးတာပါ
NLD ပါတီမှာပုံတင်ရေးကိစ္စအပြင်ကုံသွဲရင်းနဲ့လွတ်လပ်စွာငွေကြေးလက်ပတ်မှုအပါအဝင်တခြားဆွေးနွေးပြခဲ့ကြတဲ့အကြောင်းအရာတွေကိုတော့ဝန်ကြီးဦးအောင်ကြည်ကသတင်းစာရှင်းလင်းပွဲအစမှာအခုလိုဖတ်ကြားပြခဲ့ပါတယ
်။ယခင်ဆွေးနွေးခဲ့မှုများပေါ်နိုင်ငံတော်ကလိုအပ်သည်များကုညီဆောင်ရွက်ပေးနေသည့်အခြေအနေတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာစေရန်အတွက်လွတ်လပ်စွာကုံသွဲခွင့်ကုတန်ရောင်းဝယ်ခွင့်ရရှိရေးနဲ့လွတ်လပ်စွာငွေကြေးလေပတ်တုံးဆော့ခွင့်ရရှိရတို့ဤအရေးရှိမှုနှင့်ပတ်သက်၍အမြင်ဉင်းဖလဲဆွေးနွေးခဲ့ကြပါသည်ထို့ပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနှင့်ထာဝရငြိမ်းချမ်းရေးရရှိရနိုင်ငံတော်ကဆောင်ရွက်ပေးနေမှုများတိုးတက်ဖြစ်ထွန်းမှုအခြေအနေများနှင့်လူငင်းချမ်းသာခွင့်ပေးနေသူများကိစ္စကိုလည်းဆွေးနွေးခဲ့ကြပါသည်တွဲဆောင်ဆွေးနွေးမှုများကိုဆက်လက်ပြုလုပ်သွားရန်သဘောတူညီခဲ့ကြပါသည်ဒါလောက်ပါပဲ
နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေကမေးတာကိုလည်းဝန်ကြီးဦးအောင်ကြည်ကပဲအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်ကျွန်တော်တို့ကဟိုလုပ်ငန်းစဉ်တရက်ကိုလုပ်တဲ့အခါမှာကျွန်တော်တို့တလန်းပြီးတလန်းဆောင်ရွက်တတ်တဲ့တဘာဝရှိပါတယ်ဒါအားလုံးလည်းသိတဲ့အတိုင်းပဲကျွန်တော်တို့ကဇုံလည်းမခုံဘူးရက်လည်းမနေပါဘူးအားလုံးကျေးဇူးတင်ပ
ါမိုးလက်တနာကြီးကနေတနအိ55မိနစ်အထိပြုလုပ်ခဲ့တဲ့ဒီတွေ့ဆုံဆွေးနွေးမှုဟာသမရဦးသိန်းစင်ဦးဆောင်တဲ့အစိုးရသည်တက်လာပြီးနောက်ပိုင်း၄ချိန်မြောက်တွေ့ဆုံကြတာလည်းဖြစ်ပါတယ်။အရင်အစိုးရလက်ထက်ဦးအောင်ကြည်ကိုဆက်ဆံရေးဝန်ကြီးအဖြစ်တာဝန်ပေးလိုက်တဲ့2008ခုနှစ်ကစလို့ဒေါက်ဆန်းစုကြည်နဲ့ဦးအောင်ကြည်တို့အကြား၉ချိန်တိုင်တိုင်တွေ့ဆုံခဲ့ပြီးလည်းဖြစ်တာကြောင့်စုစုပေါင်းတွေ့ဆုံမှုဟာ73ချိန်အထိရှိသွားပြီဖြစ်ပါတယ်ခင်ဗျာ။